တမန်အိုဘားမားရဲ့ဒီကနေ့မြန်မာနိုင်ငံခီးစဉ်ဆက်ဆခြင်းမှာပဲရန်ကုန်မြို့ကတိုင်းဒေသကြီးလွှတ်တော်မှာနိုင်ငံတော်တမန်အိုဦးသိန်းစင်ကိုတမန်အိုဘားမားကတွားရောက်တွေ့ဆုံပါလေအမေရိကန်မြန်မာဆက်ဆံရေးဟာခုနှစ်20ကျော်ကာလအေးဆက်နေရကနေပြီးတော့တမန်အိုဘားမားရဲ့လက်ထက်မှာပြန်လည်ကောင်းမွန်လာပြီးတိထက်ပိုပြီးတိုးတက်ကောင်းမွန်လာဖို့အတွက်ဆောင်ရွက်သွားမယ်လို့တမန်အိုဦးသိန်းစင်ကအဲ့ဒီတွေ့ဆုံမှုမှာပြောဆိုသွားပါတယ်
တော်တော်ကျွန်တော်ပြီးခဲ့တဲ့နှစ်20ကျော်ကာလမှာကျွန်တော်နိုင်ငံရဲ့ဆက်ဆံရေးဟာအကြောင်းအရာကိုကျွန်တော်တို့ကခက်ခဲတယ်ကျွန်တော်ကြုံခဲ့ရပါတယ်တော်တော်လည်းကျွန်တော်တို့မစ္စတာအိုဘားမားသမ္မတဖြစ်လာတဲ့နောက်ပိုင်းမှာဒီသမ္မတကြီးရဲ့အမြင်မြင်ကြီးမားမှုနောက်တော့ဒီနိုင်ငံရေးဝန်ကြီးတို့သမ္မတကြီးတို့ရဲ့ဘာဝင်ကြိုးပမ်းအားထုတ်မှုကြောင့်ကျွန်တော်နိုင်ငံရဲ့ဆက်ဆံရေးဟာထူးထူးခြားခြားကျွန်တော်ကောင်းမွန်လာပါတယ်ဒီလိုကောင်းမွန်တဲ့ဆက်ဆံရေးကိုလည်းရေရှည်တည်ထောင်ခိုင်မြဲအောင်ကျွန်တော်ရှေ့ကိုဆက်ပြီးတော့ကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်
တမန်အိုဘားမားကလည်းခုလိုအချိန်ဒီမှာအလားအလာခေါင်းတွေတွေ့နေရဆဲဆိုပြီးတော့ဒီမြန်မာနိုင်ငံပြုပြင်ပြောင်းလဲမှုတွေအပေါ်မှာတမန်အိုသိန်းစင်ကိုချီးကျူးစကားပြောခဲ့ပါတယ
် the steps that he's already taken for democratization
ဒီမိုကရေစီဖြစ်ထွန်းမှုတွေအတွက်ခြေလှမ်းတွေအတော်များများတွေ့ရပါတယ်ရွေးကောက်ပွဲလှုပ်တာတွေ့ရတယ်နောက်နိုင်ငံရေးကျင်းသားတွေကိုလှုပ်ပေးတယ်နောက်ကျွန်တော်တို့နဲ့လူခွင့်ဆိုင်ရာဆွေးနွေးမှုတွေလည်းလုပ်ခဲ့ပါတယ်ဒါတွေဟာလှပတဲ့ဒီမြန်မာနိုင်ငံအတွက်ယုံကြည်စိတ်ချရတဲ့အလားအလာခေါင်းတွေဖြစ်ပါတယ်ဆိုပြီးတော့တမရဥဘာမားကနေပြီးတော့တမရဥသိန်းစင်ကိုပြောတော့တာဖြစ်ပါတယ်။နောက်ဒီအပြန်အလှန်တံမိုးထားမှုတွေနဲ့နှစ်နိုင်ငံဆက်ဆံရေးအပေါ်မှာရှေ့ဆက်ပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားမယ်လို့လည်းတမရဥသိန်းစင်ကအမေရိကန်တမရကိုကတိပေးပြောဆိုတာတွေ့ရပါတယ
်။ဟုတ်ကဲ့ရှေ့ကိုကျွန်တော်ဆက်ပြီးတော့နှစ်နိုင်ငံကျွန်တော်တို့ဓာတ်ရည်ရရှိမှုနောက်ကကျွန်တော်ဒီစာနာမှုနောက်ကတံမိုးထားမှုနော်ဒါလေးနဲ့ကျွန်တော်ရှေ့ကိုဆက်ပြီးတော့သွားမှာပဲဖြစ်ပါတယ်။
တချိန်တည်းမှာဒီမြန်မာနိုင်ငံဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးနဲ့လူခွင့်ရေးတွေအတွက်လည်းအမေရိကန်ပြည်တော်စုနဲ့လက်တွဲပြီးတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာသမ္မတဦးသိန်းစင်ကအဲ့ဒီမှာပြောသွားပါတယ
်။နောက်တစ်ခေါက်လည်းကျွန်တော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမိုကရေစီရှင်သန်ဖွံ့ဖြိုးရေးနောက်တစ်ခါကျွန်တော်ဒီလူခွင့်ရေးဟောဒါတွေကိုကမ္ဘာစံချိန်စံညုံနေနဲ့ပြည်အောင်ဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်လူမျိုးတွေရဲ့အရေးသွေးအဆင့်တန်းတွေမြင့်မားလာအောင်ကျွန်တော်ဒီပညာရေးတို့ကျန်းမာရေးတို့နောက်တော့ဝန်ထမ်းတွေကျွန်တော်တို့ဒီအရေးသွေးမြင့်တင်ရေးတို့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းအမေရိကန်နိုင်ငံနဲ့ကျွန်တော်တို့ကပူးပေါင်းဆောင်ရွက်သွားဖို့အတွက်ဒါသမ္မတရေးရှိရတဲ့သဘောတူချက်တွေကျွန်တော်ရရှိကြပါမယ်
။သမ္မတဥပမာကလည်းဒီမြန်မာနိုင်ငံမှာလက်ရှိအပြောင်းအလဲရှိနေတာတွေအပေါ်မှာအတိအမှတ်ပြုပြောသလိုပဲဒီအပြောင်းအလဲတွေဟာရေရှည်သွားရအောင်မယ်မြန်မာဒီမိုကရေစီခီးမှာခီးစဖြစ်တယ်လို့မြင်တဲ့အကြောင်းသူကနေသမ္မတဥပမာကနေပြီးတော့သမ္မတဦးသိန်းစင်ကိုပြောခဲ့ပါတယ်။တမန်အိုဘားမားဟာဒီကနေ့မြန်မာနိုင်ငံကိုရောက်တဲ့နေ့မှာပဲမြန်မာဆွေရကလည်းနိုင်ငံရေးကျင်းသားချုပ်ပါဝင်ကျင်းသားတော်များများကိုလွှတ်ပေးခဲ့ပါတယ်ဒီထက်မှနိုင်ငံရေးကျင်းသားအနည်းဆုံး40လောက်ပါဝင်တယ်လို့သိရပါတယ်